ရီမင်မဆိုရတက်ဖွဲ့တွေနဲ့သဘုံတွေကြားတရကြတိုက်ပွဲဆုံးသက်ဖို့အပြည့်အသဘောတူညီမှုရရှိပြီးနိုင်နေငယ်ချမှာမြို့တော်ဆိုင်းနိုင်ရှိဝင်းကြီးချုပ်ရဲ့အင်ဒိုကိုဟိုက်တိုင်းစစ်သွေးကြတွေကဝိုင်းထားတယ်လို့ရီမင်ဆိုရကပြောပါတယ်အဲ့ဒီဝိုင်းထားချိန်မှာစနိုက်တာဟီရာရင်ပြင်ရှိဝင်းကြီးချုပ်အင်ဒိုတွင်မှာဝင်းကြီးချုပ်ခါလစ်ဘဟာရှိနေတဲ့အကြောင်းအစိုးရပြောခွင့်ရကထုတ်ဖော်ပြောကြားပါတယ်။ဟိုတိုင်းစစ်သွေးကြရဲ့တောင်းဆိုချက်တွေကိုတော့လူသိရှင်ကြားချက်ချင်းထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။အဲ့ဒီနေ့စောစောပိုင်းကတော့သမရရဲ့နန်းတော်ကနေဝင်းကြီးချုပ်ရဲ့ကားတန်းရှိထွက်ခွာလာခဲ့စဉ်ဝင်းကြီးချုပ်ဘဟာရဲ့ကားတန်းရှိကိုဟိုတီစစ်သွေးကြတွေကတိုက်ခိုက်ခဲ့ကြတယ်လို့သိရပါတယ်ထိုစဉ်ကဝင်းကြီးချုပ်အနေနဲ့ထိခိုက်ဒဏ်ရာရရှိခြင်းမရှိဘဲထွက်ပြေးလွတ်မြောက်ခဲ့ပါတယ်နောက်ပိုင်းမှာတနက်ပစ်ခတ်မှုနဲ့ပောက်ကွဲမှုတွေအပြင်းထန်ဖြစ်ပွားခဲ့လို့အဲ့ဒီနေရာကနေအရတားတွေထွက်ပြေးခဲ့ကြရတယ်လို့မျက်မြင်သက်သေတွေကပြောပါတယ်လူအနည်းဆုံး3ဦးသေဆုံးခဲ့တယ်လို့လည်းအာဏာပိုင်တွေကပြောပါတယ်အစိုးရသတင်းဌာနအဆောက်အဦကိုသဘုံတွေတင်ပိုက်ထားတဲ့ဆိုတဲ့အတိမပြုနိုင်တဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ရီမင်နဲ့ဇိုင်ဒီရှိအိုက်လူနည်းစုတွေရဲ့အခွင့်အရေးတိုးပေးဖို့တောင်းဆိုနေတဲ့ဟူတီသဘုံတွေဟာမြို့တော်ကိုပြီးခဲ့တဲ့စက်တင်ဘာလကတင်ပိုက်ခဲ့ပြီးနောက်ပိုင်းအစိုးရတည်ဖွဲ့ပွဲဖို့တောင်းဆိုထားတဲ့သဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။စတင်နေ့ကတော့ဖွဲ့စည်းပုံအခြေခံဥပဒေသေးရွေးဆဲတဲ့စီဝေးဝဲကိုနှောက်ရှက်တဲ့အနေနဲ့ဟူတီသဘုံတွေကသမရအဘက်မွန်ဆော်ဟာဒိုင်ယုံရဲ့အရာရှိချုပ်ကိုပြန်ပြီးဆွဲသွားခဲ့ပါတယ်။